စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်16မိုင်ဝေးတဲ့ကံရင်ကျေးရွာနာကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အောက်တိုဘာလ22ရက်နေ့အစောပိုင်းမှာဝင်ရောက်စီးနင်းပြီးအပြန်မှာတိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နဲ့မြင်းမူမြို့ချာမှာစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူကအခုလိုပြောပါတယ်။
မနက်ဒီစစ်ကောင်စီကမနက်၄နာရီကနေစပြီးတော့ကျွန်တော်ကရင်ကလေးလာရောဝင်လာတာပေါ့နော်ကရင်ကလေးလာရောဝင်လာပြီးတော့ကျွန်တော်တို့ဒီစခန်းတစ်ခုမှာပြည်ရစခန်းတစ်ခုကိုဝင်ပြီးတိုက်ခိုက်တာပေါ့ဒီစီးရတော့စုံစုံမှုလို့ရှိရတယ်ပေါ့ကျွန်တော်ဒီစီးလည်းဒီစီးမီးကိုဒီတော့ဘာကြောလို့တော့ဘာလို့ဒီစီးကိုစောစောတော့ပေါ့နော်ဟဲ့ကျွန်တော်တို့ဒီစခန်းကိုစပြီးတော့ပြန်လာကြည့်တတ်မှုမရှိဘူးကျွန်တော်တို့ဒီဒိန်းတော့ပြန်သွားတော့ဒီကျွန်တော်ဒီကနေ့ရစီရပြမမိုင်းဝဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်ဒီလိုဆက်ရောက်ကြတာအဲဆယ်ဦးတက်ကလေးကဆယ်ဦးတော့တန်ရတာပေါ့နော်အကြဆုံးကတော့တိကျမသိဘူးဒီနောက်တစ်ခါကျတော့ဒီနောက်တစ်ခါကလည်းမိုင်းဝဲတိုက်ခိုက်ကြရတာပါပဲဒီကနေ့ကျတော့ဒီမှာဒီစကန်တစ်ခုကိုပြန်ပြီးမီးရှို့ပြပြီးတော့ဒီလိုဒီအပြတ်မှာမိုင်းဝဲတိုက်ခိုက်ကြရတာပါပဲ
ကြည့်ကြတဲ့အရရှိမှုတွေနဲ့ပတ်သက်လို့တိကျအတိပြုလို့မရသလိုစစ်ကောင်စီဘက်ကလည်းလက်တလုံးသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးစစ်ကောင်စီတပ်တွေကအရာတော်မျိုးအပိုင်တွေကကံရင်မလဲတာညောင်းပင်ကံ30စတဲ့ရွာတွေကိုပါဝင်ရောက်ရှာဖွေရပြီဒေသခံတွေရဲ့စိုက်ကြေးတွေတံမိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားတာတွေရှိရကြောင်းဒေသခံတွေစိုးရိမ်စိမ်းနဲ့တိမ်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်စကိုင်းတိုင်းထဲမှာပဲရင်းမပင်မျိုးနဲ့တံပွေးရွာအနီးမှာအောက်တိုဘာ27ရက်ညပိုင်းကလည်းဒေသခံ PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ
်ဗာမွေးရွာမှာဝန်တော်ပြီးသွားပြီးရွာပေါ့နော်ဒီလိုမျိုးတော့ဒီကကဒလိုင်းလူကြီးတွေဝိုင်းနေတာအဲ့ဒါမြစ်တော်လာမြစ်တော်လာကြတော့ဟောဒီဇနာသွားပြီးတော့တက်ဖို့သွားခေါ်တာအဲစစ်တပ်သွားခေါ်တော့ကြတော့အမှန်ဒါပဲလေဒီကကမိုင်းဆက်ပြီးတိုက်ခိုက်တာပေါ့အဲ့ဒါဗမာပြည်ကမှထိတ်လက်မှတ်ရွာနဲ့ဗမာပြည်အနှစ်အားသားထဲမှာအမှန်ပြည်ရရန်တိုက်ခိုက်နေရတာစစ်ကြိုက်တဲ့ဒီကမျိုးက9ရောက်ပြီးတော့10ရောက်တန်းရတယ
်စကိုင်းတိုင်းရင်းမှာပင်ပလဲနေပြီမှာစစ်ကောင်စီတပ်တွေမကြခဏဆိုတလို့မိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအော်တိုဘာ7ရက်ကလည်းရင်းမပင်နေတဲ့ပလဲနေမှာစစ်ကောင်စီရင်နဲ့မိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့တုံးကြွေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမင်းနဲ့တူပြန်လည်ထေချခဲ့ပါတယ်ခင်ဗျာ။